ရန်ကုန်မြို့လေကောင်ကဘာလန်ကားမှတ်တိုင်မှာမေလ30ရက်ညကနေ့နေ့လယ်မှာပုံပေါက်ကွဲမှုဖြစ်ခဲ့ပြီးကားမှတ်တိုင်အနီးကအရတားပြည်သူတအူးတေဆုံးပြီးတော့ကိုဦးတန်ရာရခဲ့ပါတယ်။စိုးရိမ်လူနာတို့လည်းရှိနေတယ်လို့ကုညီကဲဆဲပေးသူတွေကဗီအိုကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကုသားညုံကကြောက်ပြပါပါရှင့်။
ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကုသားညုံကကြောက်ပြပါပါရှင့်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကုသားညုံကကြောက်ပြပါပါရှင့်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကုသားညုံကကြောက်ပြပါပါရှင့်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကုသားညုံကကြောက်ပြပါပါရှင့်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကုသားညုံကကြောက်ပြပါပါရှင့်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကုသားညုံက
ော့ဆက်မရပါဘူးရှင်အတန်တော့ကျဲတာပေါ့ဟိုကျဲတယ်ဆိုတော့ကျမနီးတယ်နီးတယ်လေလမ်းထိပ်မှာဆိုတော့ကျမနဲ့တိတ်မဝေးဘူးပေါ့အဲ့အတန်ကြားပြီးရတာဟိုကြပေါ့ကလေးတွေကလည်းပြေးလာပြီးတော့ဒင်းလာပို့တယ်ဒီဟိုကဘုံပေါက်တဲ့ကိစ္စမှာလူနာတွေရှိတယ်ဆိုတော့ပြောတော့ကျမဒီယူနီဖောင်းတွေပါရေးပို့ပြီးတော့ဆင်းသွားတဲ့အချိန်မှာလူနာတွေအရင်တွေကတော့အဲ့လိုပေါ့ဟိုပြတဲ့တန်ယူရှိနေတာပေါ့နော်အကြည့်တွေကိုလည်းအနာမကပ်ဘူးနဲ့ဒီလူနာတွေကိုအတက်ကယ်ပို့အရေးကြီးတဲ့အကြောင်းနဲ့အများဆုံးလူနာကိုစေယုံကြည်ကိုအရင်ပို့တယ်အဲတခြားဟိုပါပေါ့သွားနိုင်လာနိုင်တဲ့ကလေးတွေတန်ရရတဲ့ကလေးတွေကြတော့ကျွန်တော်ဒီဘက်ဘာလန်းထဲမှာရှိအသေးုံတော့အရင်ကြီးသွားတယ်ပေါ့
ပုံကမှုဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေရောက်လာပြီးတော့ဖြစ်စဉ်ဖြစ်တဲ့နီးနားမှာလုံုံကြီးယူပြီးတော့မိုင်းရှင်းလင်းမှုတွေလုပ်ပါတယ်မိုင်းရှင်းလင်းဆောင်ရွက်နေချိန်မှာနောက်ထပ်မပေါက်ကွဲသေးတဲ့ကြံရှိတဲ့ဘုံစလုံးတွေ့ရတဲ့အတွက်ကားတာကွင်းတွေကာယံပြီးတော့ဘုံကိုဖောက်ခွဲဖျက်ဆီးခဲ့တယ်လို့သိရပါတယ်ပေါက်ကွဲမှုကြောင့်ရသားပြည်သူ10ဦးထိခိုက်ဒဏ်ရာရပြီးတော့အသက်အန္တရာယ်ဆွင့်ရတဲ့လူနာ4ဦးရှိတယ်လို့ဖြစ်စင်မှာကိုရိုင်းကူညီကယ်ဆယ်နေသူတူကပြောပါတယ
်ရင်းသွင်းမှာတော့ဒီမှာဆွင့်ရတဲ့လူနာတော့အနည်းဆုံး4ယောက်လောက်တော့ကျွန်တော်တို့မြင်ခဲ့တယ်တစ်ယောက်ကတော့အလွန်ဆိုးရတယ်အသက်အန္တရာယ်တော့ဖြစ်နိုင်တယ်နောက်တစ်ယောက်ကတော့6ယောက်ထိတယ်ဟုတ်တယ်တိတ်ထွက်လွန်လူနာလည်းရှိတယ်ဒီ6ယောက်တွေထိတာရှိတယ်လက်တွေထိတာရှိတယ်တိုက်တွေထိတာရှိတယ်ဆွင့်တော့ဒီလက်ကြီးကလွှဲချသွားတဲ့အနေအထားမျိုးပုံစံမှာရှိတယ်
ဆိုရင်ရတဲ့လူနာရီတဲကတူဦးသိဆုံးတယ်လို့သတင်းထွက်နေပေမဲ့အတီးပြုတ်လို့မရသေးပါဘူး။ပောက်ကွဲမှုဖြစ်ပွားတဲ့နေရာဟာရန်ကုန်မြို့လေကောင်မှာရှိတဲ့ကားမတိုင်မှာပောက်ကွဲတာဖြစ်ပြီးတော့ပောက်ကွဲချိန်ဟာလူစီကားတဲ့ချိန်လည်းဖြစ်ပါတယ်။ရန်ကုန်မြို့မှာအစိုးရဌာနဆိုင်ရာယုံတွေရက်ွက်ယုံတွေမှာမကြာခဏဆိုသလိုဘုံနဲ့ပစ်ခတ်တိုက်ခိုက်ပောက်ကွဲမှုတွေရှိပေမဲ့အများပြည်သူအသုံးပြုတဲ့ဘတ်စကားမတိုင်မှာအခုလိုပောက်ကွဲတာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။ပောက်ကွဲမှုနဲ့ပတ်သက်ပြီးတော့ဘယ်အဖွဲ့အစည်းကလှုပ်ဆောင်နေဆိုတာကိုထုတ်ပြန်တာမရှိသေးသလိုထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်ပြီးတော့လည်းကြောက်တရားရစကန်ကိုဖုံးဆက်သွယ်ခေါ်ဆိုပေမဲ့လက်ခံပြချမှုမရှိပါဘူး။ UNG ဂျာကာလာမြို့သားညီညီအစိုးရကတော့အရသားတွေကိုထိခိုက်စေတဲ့ဒီအကြမ်းဖက်မှုကိုဝေဖန်ရှုတ်ချတဲ့ကြေညာချက်ထုတ်ပါတယ်။ UNG ကာကွယ်ဌာနအနေနဲ့သူ့တပ်ဖွဲ့ကစစ်သည်ကျဝင်တွေကိုတိတိကျကျသတ်မှတ်ထားသလိုလိုက်နာဖို့ပြက်ကွက်လို့ရှိရင်လည်းထိရောက်စွာအရေးယူတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။